လေးစစ်သားအုံပြုမှုနဲ့ပတ်သက်လို့အမေရိကန်ရဲ့တန်ခတ်အရေးယူခံရတဲ့အစီရင်ထဲမှာမြန်မာနိုင်ငံဆက်ပြီးပါဝင်နေပါဗါးအမေရိကန်ပြည်ထောင်စုအနေနဲ့ဒီလိုလူအခွင့်အရေးအခြေအနေတွေအပေါ်အပြစ်ပေးအရေးယူမှုသက်သက်မဟုတ်ပဲပြောင်းလဲလာအောင်ထိစပ်ပြီးပြောဆိုစည်းရုံးထားတာတွေလည်းလုပ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲအရာရှိကပြောသွားပါဗါးကိုသားညူဦးကအကြောင်းဆုံးတင်ဆက်ပေးမှာပါ
အမေရိကန်သမ္မတအနေနဲ့လွှတ်တော်ကိုနှစ်ဆင်တင်သွင်းရတဲ့နိုင်ငံတကာကလေးစစ်သားအုံပြုမှုဟန်တာရေးအစီအစဉ်တွေဒီကဘာဝန်ကလေးစစ်သားအုံပြုတဲ့နိုင်ငံ၉နိုင်ငံစီးနေတဲ့မြန်မာနိုင်ငံကိုပါထည့်သွင်းထားတာဖြစ်ပါတယ်အဲ့ဒီနိုင်ငံတွေထဲနိုင်ငံအတော်များများကိုရေးယူတန်းခတ်မှုစီးရင် short pop ပြီးတာတွေရှိပေမဲ့မြန်မာဆူဒန်နဲ့ဆီးရီးယားနိုင်ငံ၃နိုင်ငံကိုတော့တန်းခတ်မှု short pop ပြီးရစင်းနဲ့မှမထည့်ခဲ့ပါဘူးမြန်မာနိုင်ငံတွင်းအစိုးရရောတပုံတွေကပါဒီကလေးစစ်သားစုဆောင်းအုံပြုမှုတွေလုပ်နေကြတယ်လို့ဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့သမားရေးရာအမေရိကန်ဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီး Michael Kozet ကဒီကနေ့ဒီ New York မြို့ Foreign Press Center မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ
် I mean Burma it's the sort of the good news there is that they've been releasing child soldiers from the military the bad news is they can
မြန်မာနိုင်ငံနဲ့ပတ်သက်လို့သတင်းကောင်းတစ်ခုကတော့မြန်မာစစ်တပ်ကကလေးစစ်သားတွေကိုပြန်လွှတ်ပေးတာဖြစ်ပြီးသတင်းစိုးကတော့ကလေးစစ်သားစုဆောင်းမှုတွေဆက်လုပ်နေတာပါပဲလွှတ်ပေးတဲ့အတွက်ချီးကျူးခံရပေမဲ့ဆက်လက်စုဆောင်းမှုတွေရှိနေသေးတော့အခြေအနေတွေကတိုးတက်လာတယ်လို့ပြောလို့မရပါဘူးဒါကြောင့်ကလေးစစ်သားတွေကိုပြန်လွှတ်ပေးတာဆက်လုပ်ပြီးကလေးစစ်သားစုဆောင်းတာတွေရပ်တန့်သွားဖို့ကျွန်တော်တို့မျှော်လင့်ပါတယ်
မြန်မာနိုင်ငံကိုဒီစင်ကာစာရဲ့ရေးယူတန်းခတ်မှုစီးနေမှာအခုလိုထည့်သွင်းထားတာကြောင့်အမေရိကန်နေနဲ့စစ်ဖက်ဆိုင်ရာအကူအညီတွေမြန်မာနိုင်ငံကိုပေးခွင့်မရှိပါဘူးဒါပေမဲ့တစ်ဖက်မှာအမေရိကန်မြန်မာဆက်ဆံရေးကဟိုးရင်နှုံးကားတဲ့ဆာလို့ရှိရင်တိုးတက်လာတယ်လို့ဆိုရမှာပါအမေရိကန်သမ္မတအမေရိကန်နိုင်ငံကြီးဝန်ကြီးတို့အပြင်အမေရိကန်နိုင်ငံကြီးဌာနအရာရှိအတော်များများမြန်မာနိုင်ငံကိုဒီနှစ်ပိုင်းအတွင်းမှာမကြမကြသွားခဲ့ကြတာပါဒါအပြင်ဒီစစ်ဖက်ကဆိုလို့ရှိရင်အမေရိကန်စစ်တပ်ရဲ့ Pacific ဒေသဒုတိယကြီးကဲနဲ့နိုင်ငံကြီးဌာနလူခွေးဆိုင်ရာလက်ထောက်နိုင်ငံကြီးဝန်ကြီး Tom Malinowski တို့မြန်မာနိုင်ငံကိုသွားပြီးတော့မြန်မာစစ်တပ်အရာရှိတွေနဲ့တွေ့ဆုံတာတွေလုပ်ခဲ့ပါတယ
် And basically was giving a good speech on what how we see professional militaries and their treatment on human rights grounds and
အခြေခံအပြစ်တော့စစ်တပ်ဟာပြည်သူဝန်ထမ်းစစ်စစ်ဖြစ်ဖို့နဲ့ကလေးစစ်သားစုဆောင်းမှုအပါအဝင်လူအခွင့်အရေးအခြေအနေတွေပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာကိုဆွေးနွေးပြောဆိုကြတာပါကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ရည်ရွယ်ချက်ဟာသူတို့ရဲ့စိုးရွားတဲ့လုပ်ရက်တွေပေါ်အပြစ်ပေးတန်ခတ်ဖို့မဟုတ်ဘူးသူတို့ရဲ့လုပ်ရက်တွေပြောင်းလဲလာအောင်ပြောဆိုစည်းရုံးမှုဖြစ်ပါတယ
်ဒီလိုမျိုးထိတွေ့ဆက်ဆံမှုတွေဟာအပြောင်းလဲတွေအားပေးဖို့ဖြစ်တယ်လို့ဒုတိယလက်ထောက်တင်ကြေးဝန်ကြီး Michael Kozet ကပြောပါတယ
် We've seen some real improvements on the human rights front in Burma over the last few years we've tried to encourage that
ပြည်ထောင်နေတဲ့အတွင်းမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတိုးတက်လာတာတွေ့ရပါတယ်။ဒါဟာနှစ်နိုင်ငံဆက်ဆံရေးတိုးတက်လာစေတယ်ဆိုပြီးသူတို့ကိုအားပေးနေတာပါ။ဒါပေမဲ့လို့ဒီတိုးတက်မှုတချို့နဲ့တော့နှစ်ဖက်ဆက်ဆံရေးလုံးဝကြီးကောင်းမွန်သွားမှာမဟုတ်ပါဘူး။ပြောစရာရှိတာတွေဆက်ပြောသွားမှာပါ။ဒီမူဝါဒမျိုးကျွန်တော်တို့အရင်ကတည်းကပြောပါတယ်။လောရတခုချင်းပေါ်တုံ့ပြန်သွားမယ်ဆိုပြီးပြောထားတာပါ
။မြန်မာစုအနေနဲ့ကလစ်ဆက်သားအုံပြုမှုပပျောက်ရေးအတွက်2012ခုနှစ်ကဒီကုလသမဂ္ဂနဲ့မြန်မာစုအကြားမှာသဘောတူညီချက်လုတ်ပြီးတော့ဒီကလေးစစ်သားအုံပြုမှုဟန်တာရည်တွေကိုလှုပ်ဆောင်တာတွေရှိခဲ့ပါတယ်။ဒီလိုအခြေအနေတွေပေါ်မှာကြိုဆိုပြီးမဲ့တစ်ဖက်မှာတကယ်ပဲအခြေအနေတွေတိုးတက်ကောင်းမွန်လာဖို့မြန်မာနိုင်ငံအနေနဲ့ကဆက်ပြီးတော့ဆောင်ရွက်သွားစရာတွေရှိတယ်လို့လည်းအမေရိကန်အရာရှိတွေကဝေဖန်ပြောဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။